တောင်တရုတ်ပင်လယ်ထဲကဗီယက်နမ်နိုင်ငံရဲ့တီးတန့်စီးပွားရေးဆောင်ရေပိုင်နဲ့အတွင်းကိုတရုတ်နိုင်ငံဘက်ကတင်မောတွေလှုပ်ရှားသွားလာနေတာများလာနေပြီးဗီယက်နမ်ရဲ့ရေနံနဲ့သဘာဝတန်းခွေလုပ်ငန်းတွေကိုနှောက်ယှက်တာပုံများလာနေလို့တရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံကြားဆက်ဆံရေးပိုပြီးတော့တင်းမာလာနေပါတယ်တရုတ်ကမ်းခြေစောက်တပ်သူတေသနတင်မောတွေနဲ့အရက်ဖက်တင်မောတွေဟာမေလအစောပိုင်းကစပြီးဗီယက်နမ်ကမ်းရိုးတန်းကနေမိုင်းရေမိုင်း200အကွာအထိကိုဝင်ထွက်သွားလာနေကြတာပါဒီကနေ့တလားကြော်ကြအတွင်းမှာအဲ့လိုပိုင်းဆိုင်မှုအငင်းပွားနေတဲ့ရေပြင်တစ်ဝိုက်တရုတ်သင်းမောတွေဝင်ထွက်တဲ့အချိန်အရေအတွက်ကပိုများလာတယ်လို့လှုပ်ရှားသွားလာတဲ့အချိန်ကလည်းပိုကြာလာနေလို့ဒါဟာတောင်တရုတ်ပင်လယ်တွေကတယံဇာတပေါ်ကျွေွားတဲ့ဒီရေပြင်ပိုင်းဆိုင်မှုအပေါ်တရုတ်ဘက်ကပိုပြီးဖိအားပေးလာနေတာလို့လေ့လာသူတွေကသုံးသပ်ပါတယ်နိုင်ငံဒီအနေနဲ့တခြားနိုင်ငံရဲ့တည်တံ့စီးပွားရေးဆောင်ရေပိုင်းနဲ့အတွင်းသွားလာခွင့်ရှိပေမဲ့သူတေသနလုပ်ငန်းတွေကိုခွင့်ပြုချက်မရှိဘဲကျိုးတင်အတိမပေးဘဲနဲ့လှုပ်ဆောင်လို့ရှိရင်ရန်လိုတဲ့အပြုမူလို့သတ်မှတ်ထားကြပါလေခင်ဗျာ